တော်ရရှိမှာခင်ဗျာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မစ္စတာအစ်ဗရာဟင်ကမ်ဘာရီဟာပြန်ကြားရေးဝန်ကြီးဗိုလ်မှူးချုပ်ကျော်ဆန်းနဲ့ပေါ့ချာနေ့ကနှစ်နာရီကြာတွေ့ဆုံခဲ့တော့မှသူ့ကိုဘဲလိုက်မှုရှိတယ်လို့ဆွတ်ဆွဲပြောကြတာခံခဲ့ရပါတယ်မစ္စတာကမ်ဘာရီဟာဒေါ်အောင်ဆန်းစုကြည်ဘက်ကနေပြီးရပ်တည်ပေးနေတယ်ဟိုရင်တစ်ခေါက်တုန်းကလည်းမြန်မာနိုင်ငံကပြန်သွားအပြီးဒေါ်အောင်ဆန်းစုကြည်ရဲ့ကြီးညာချက်တရက်ကိုစင်ကာပူနိုင်ငံကိုအရောက်မှထုတ်ပြန်ပေးခဲ့တယ်သားတွေဟာကြားကနေရမဲ့ဖြံပြေးရေးအရာရှိတဦးရဲ့ဘောင်းအပြင်ဘက်ကိုရောက်နေတယ်လို့ဗိုလ်မှူးချုပ်ကျော်ဆန်းကပြစ်တင်ပြောကြားခဲ့တယ်လို့လည်းသိရပါဗျ။အဲဒါကြောင့်မို့ကုလသမဂ္ဂဒုတိယအတွင်းမှုချုပ်တယောက်ဖြစ်သူမစ္စတာအာကာဆာကကိုမစ္စတာကမ်ဘာရီကုလို့ဆွဆွဲခံရတာတွေနဲ့ပတ်သက်လို့ဘယ်လိုများသဘောရပါလဲလို့မေးမြန်းကြည့်တဲ့အခါမှာ
I do not think that in any way his view is biased. He has been trying.Honestly, to help the situation.
Mr. Gambari go belai de lu belo ma jano myu sa ba bu. Mr. Gambari ha belai mu kin shin de Myanmar naingan democracy pho saung yi atwet naingan yi a chee ni ayat ya to tet la nai bu ku nyi ni de so ra rwe go yo yo ta ta ne pya ta nai bu chou sa ni ba de lu pyo cha twa da ba.မြန်မာနိုင်ငံရဲ့ပြဿနာတွေကိုကြော်လွှားဖြေရှင်းနိုင်ဖို့အတွက်ကြိုးပမ်းတဲ့နေရာမှာမစ္စတာကမ်ဘာရီဟာဘဲမလိုက်ကြားနေတဲ့အဆင့်မှာပဲရှိနေနိုင်ဖို့ကြိုးစားနေပါတယ်။သူဟာမြန်မာအိန္ဒိယနိုင်ငံတွေဖြစ်ကြတဲ့တရုတ်ပြည်အိန္ဒိယဂျပန်နဲ့အာဆီယံနိုင်ငံတွေကိုလည်းပဲလှည့်လည်သွားရောက်ဆွေးနွေးခဲ့ပြီးတော့အဲ့ဒီနိုင်ငံတွေရဲ့ထောက်ခံအားပေးမှုကိုရရှိထားတာပါလို့မစ္စတာအာကာဆာကကပြောကြားသွားပါတယ်။မြန်မာနိုင်ငံရဲ့အရေးနဲ့ပတ်သက်လို့မျှော်လင့်ချက်တွေဘယ်လိုများထားရှိပါသေးသလဲလို့မေးမြန်းကြည့်တဲ့အခါမှာတော့သူက
The inclusive approach to the forthcoming political agenda is a key element for the reconciliation efforts. So I am hopeful that the
မြန်မာနိုင်ငံမှာဖွဲ့စည်းပုံဥပဒေအတည်ပြုရေးနဲ့ပတ်သက်ပြီးတော့အဓိကကျတဲ့ပုံကိုယ်တွေအဖွဲ့အစည်းတွေအားလုံးပုံမိုးပြီးတော့ပါဝင်လာနိုင်မယ်လို့ကုလသမဂ္ဂအနေနဲ့မျှော်လင့်တဲ့အကြောင်းလာမယ့်သတင်းပတ်တွေမှာမစ္စတာကမ်ဘာရီရဲ့ကြိုးပမ်းချက်တွေဟာအသီးပွင့်ပေါ်ထွက်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းမြန်မာနိုင်ငံကိုကိုယ်တိုင်ရောက်ခဲ့ဘူးပြီးတော့မြန်မာလူမျိုးတွေဟာအင်မတန်မှသဘောကောင်းပြီးစိတ်ရှည်ကြသူတွေဖြစ်ကြသလိုသူတို့လိုချင်နေကြတဲ့နိုင်ငံရေးစီးပွားရေးအပြောင်းအလဲတွေကိုရရှိနိုင်ဖို့အတွက်ဇွဲကောင်းကောင်းနဲ့ကြိုးစားနေကြတယ်ဆိုတာတွေကိုလည်းပဲသိရှိခဲ့ရတဲ့အကြောင်းသူကပြောကြားသွားပါတယ်ဒါအပြင်မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်မှုကိစ္စရပ်တွေအပါအဝင်မြန်မာနိုင်ငံနဲ့ပတ်သက်တဲ့အခြေအနေအရရနဲ့ပတ်သက်ပြီးတော့လည်းကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကိုယ်တိုင်ကစိုးရိမ်ပူပင်စိတ်တွေရှိနေပါတယ်လို့လည်းဒုတိယအတွင်းမှုချုပ်တယောက်ဖြစ်သူမစ္စတာအာကာဆာကာက RFA ကိုပြောကြားသွားပါတယ်ခင်ဗျာ